ယူကရိန်းရဲ့ရုရှားကျူးကျော်မှုကိုတွန်းလှန်နေတာကိုအနောက်နိုင်ငံတွေရဲ့ထောက်ခံပံ့ပိုးမှုခိုင်မာအောင်လှုပ်ဆောင်နေနေနဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာတောက်ကြနေမှာဂျာမနီဝန်ကြီးချုပ်အော်လော့ဖ်ရှူးစ်နဲ့လုံခြုံရေးဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်ချုပ်ခဲ့တယ်လို့တောက်ကြနေနှောင်းပွဲမှာလည်းပြင်းထန်တဲ့စာချုပ်နောက်တစ်ခုချုပ်ဆိုမှာဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီဟာသူ့ရဲ့ဂျာမနီခီးစင်မှာယူကရိန်းကိုစီးအထောက်ကိုဂျာမနီကဆက်ပြီးပေးရမယ်။ဆန်တင်တာလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုဝန်ကြီးချုပ်ရှော့စ်နဲ့လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျာမနီအနေနဲ့ရုရှားကိုအရေးယူမှုတွေနဲ့ရုရှားတင်ပို့ဂုဏ်တွေကိုထိန်းချုပ်မှာဖြစ်ပြီးတော့ယူကရိန်းကိုဂျာမနီကနေဆက်လက်ပံ့ပိုးမှာဖြစ်ကြောင်းဝန်ကြီးချုပ်ရှော့စ်ကပြောပါတယ်။ဂျာမနီကအမေရိကန်ဒေါ်လာ 1.2 ဘီလီယံတန်ဖိုးရှိတဲ့စီးရဲအကူအညီကိုချက်ချင်းပေးဖို့ပြင်နေကြောင်းနဲ့အဲ့ဒီထဲမှာဟာဝါဇာအပြတ်36လက်ခင်းရမီကြောင့်တသိန်း2000အပြင်လေးချောင်းကာဝယ်ရေးစနစ်နှစ်ခုလည်းပါဝင်ကြောင်းပြောပါတယ်။အခုလိုရေရှည်လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုချုပ်ဆိုရာဟာတမိုင်းဝင်ခြေလှမ်းပြဖြစ်တယ်လို့လည်းပြောပါတယ်။ယူကရိန်းဟာပြီးခဲ့တဲ့လကဗြိတိန်နဲ့သဘောတူညီမှုလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့အခုလည်းဂျာမနီနဲ့ချုပ်ဆိုနိုင်တာဖြစ်ပါတယ်။တောက်ကြနဲ့နှောင်းမိုင်းမှာလည်းပြင်းထန်သမ္မတအီမန်နျူအယ်မက်ခရွန်နဲ့နောက်ထပ်စာချုပ်တစ်ခုကိုချုပ်ဆိုဖို့ရှိတယ်လို့တခြားနိုင်ငံတွေနဲ့လည်းသဘောတူညီချက်တွေချုပ်ဆိုဖို့ယူကရိန်းကစီစဉ်နေပါတယ်။